အရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေနဲ့စစ်ကောင်စီကတပ်သားတက်စုဆောင်နေရမှာအခုခါမှာအမျိုးသမီးတွေကိုလည်းစည်ရင်ကောက်ယူတာဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်စကိုင်းတိုင်းမုံရွာမြို့မှာဆိုရင်လည်းဒီအပိုင်းတွေစစ်မှုထမ်းမှုစည်ရင်ကောက်ယူတာဖမ်းဆီးတာခံရသူတွေထဲမှာအမျိုးသမီးတွေပါဝင်ခဲ့တာပါ
စစ်မှုထမ်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံရတဲ့မုံရွာမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမုံကပြောပြပေးပါရှင်။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအတိပြုလိုက်တဲ့အချိန်ကနေစပြီးတော့စကိုင်းတိုင်းမုံရွာမြို့မှာတော့လူငယ်တော်တော်များများစစ်မှုထမ်းမှုဖမ်းဆီးခေါ်ဆောင်ခံရတာတွေခက်စိတ်စိတ်ရှိလာခဲ့ပါတယ်။မုံရွာခရိုင်မုံရွာမြို့နယ်နဲ့မြို့ပေါ ဖမ်းဆီးခေါ်ဆောင်တာတွေရှိနေပြီးတော့စစ်တပ်ထဲမှာလူစုဆောင်နေတယ်လို့မုံရွာအမြင့်လန်းသတင်းဌာနပြန်ကြားရေးတာဝန်ခံကိုစွမ်းလင်းထက်က VOA ကိုပြောပြပါတယ်
ဖမ်းမိတဲ့လူတွေတော့တော်တော်များများကတော့ပါသွားကြတယ်။အားရဲလောက်အတွင်းလူကလူပေါင်းဘာလို့ကြောက်ပြီ။400-500နီးပါးတော့ရှိပြီးပါသွားတာလေ။ဘုံဝါမျိုးတွေကလမ်းပေါ်မှာရှိနေတယ်။ကြားမိမ့်မှာပေါ့နော်။ဘုံလုံးဖမ်းနေဖမ်းပြီးတော့တားပေါက်ဖြစ်နေတယ်။တားပတ်ဒီကြိုင်အိမ်မဲတည်ဝင်ပြီးတော့ဆွဲရမျိုးတွေရှိတယ်ပြီးတော့တောင်းတဲ့စင်းတို့အဲ့လိုမျိုးတွေတောက်တာတွေရှိတယ်။
မုံရွာမြို့ပေါ်ရက်ွက်တင်းနဲ့လာဝကယုံဟောင်းဂိတ်အပါအဝင်ရေဦးဆန်ဆိုင်ဂိတ်နယူးဒေးစီဆိုင်ဂိတ်ကညာနာယုံဂိတ်နဲ့မအူဂိတ်စွမ်းရီထက်ဂိတ်အပြင်တောပုပြူရွာအရှိတ်အမြန်လန်းကျောနဲ့ညောင်မင်းသာဂိတ်အဲ့ဒီနေရာတွေမှာဖြတ်တန်းသွားလာတာမျိုးတွေမလုပ်ဖို့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြည်သူတွေကိုသတိပေးထားတယ်လို့ကိုစွမ်းလင်းထက်ကလည်းအခုလိုဆက်ပြောပြပါတယ်
အဲ့လိုတော့မကြားမိဘူးကြဒီတစ်ထက်ရောက်လာမှာပဲပြန်ပြေးတဲ့လူတွေပဲရှိတာခင်ဗျာလောလောဆယ်မျိုးရင်းမျိုးပြောင်းတော့ဘယ်မှမသွားလာတာအကောင်းဆုံးပဲဗျဟုတ
်စစ်မှုထမ်းမှုအတွက်စစ်ကောင်စီဘက်ကလူစုဆောင်နေတာမုံရွာမြို့မှာအခုနှစ်အစပိုင်းမှာတည်းလူဦးရေတော်တော်များများရှိခဲ့တယ်လို့ဒေသခံတွေကလည်းပြောပါတယ်အဲ့ဒီထဲမှာအမျိုးသမီးတချို့လည်းပါဝင်လာပါတယ်ဖမ်းဆီးခံထားရတဲ့သူတွေကိုအရင်တုန်းကငွေနဲ့ပြန်ရွေးလို့ရပေမဲ့အခုနှစ်ထဲမှာတော့ပြန်ခေါ်နိုင်တာမျိုးမရှိသေးဘူးလို့လည်းမုံရွာဒေသခံတူကပြောပါတယ်
။မုံကတော့ဟိုကဟိုလာတယ်ဆွဲတယ်များတော်တော်မုံမတ်ချလဲဆွဲနေတယ်။ကိုကဟိုကြားမှာတော့မရွေးတော့ဘူးပြဆရာမကြီးဆွဲတယ
်။လမ်းပေါ်မှာပုံမှန်သွားလာနေတဲ့သူတွေစစ်စေးရေးဂိတ်ဖြတ်တန်းတဲ့သူတွေကရော့စိတ်တွေကနေမုံရွာမြို့ဘက်ကိုကူးလာတဲ့သူတွေကိုပါဖမ်းဆီးစုဆောင်တာတွေရှိနေပါတယ်။ဒါအပြင်ညတကောင်ရဲ့အချိန်အဲစင်းစီရင်နဲ့ခေါ်ဆောင်ခံရသူတွေလည်းရှိလာနေတယ်လို့မြုပ်ကန်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့စစ်မှုထမ်းအတွက်အမျိုးသမီးတွေကိုစုဆောင်းတာမျိုးမရှိသေးပဲနာမည်စာရင်းကိုသာကောက်ယူတာမျိုးလုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်